America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်ဩဂုတ်လ25ရက် VOA American အတန်းရဲ့တနင်္ဂနွေညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုကိုသားညင်ဦးနဲ့ဒူတင်ဆက်ပေးသွားမှာဖြစ်ပါတယ်အမေရိကန်သမ္မတဒေါနယ်ထရမ့်ဟာဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်အဖအဝင်တခြား G7 ဆက်မှုထိပ်သီးနိုင်ငံခေါင်းဆောင်တွေနဲ့ပြည်ထောင်နိုင်ငံပါဒီကနေ့တွေ့ဆုံခဲ့ပါတယ်ဟောင်ကောင်မှာတော့အစိုးရဆန့်ကျင်ရေးဆန္ဒပြတဲ့သူတွေနဲ့လုံခြုံရေးတွေထိတဲ့ဖြစ်ခဲ့ကြပြီးတော့ရဲတပ်ဖွဲ့ကမျက်ရည်ပုံးတွေတုံးပြီးတော့လူစုခွဲခဲ့ကြပါတယ်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံကြားနယ်မြေပိုင်ဆိုင်မှုအငြင်းပွားနေတဲ့နေရာနောက်မှာတောင်ကိုရီးယားကစီးလေးချင်းမှုတွေကိုဒီနေ့စတင်လိုက်ပါတယ်ဒီလိုနောက်ဆုံးရဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းနေပြီးမှနားဆင်ရမယ့်သတင်းလွှာတွေမှာတော့ဒီကနေ့ကြားရတဲ့ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့2ပြည့်အောင်မေပွဲအခမ်းအနားမှာရိုဟင်ဂျာဒုက္ခသည်တွေထောင်ထဲချီစုဝေးခဲ့ပြီးတော့တည်ဆုံခဲ့ရသူတွေအတွက်မြေတားပို့ဆူတောင်းခဲ့တယ်လို့နေရရင်ပြန်နိုင်ရေးနဲ့ဆုံရှုံနစ်နာမှုတွေအတွက်တရားမျှတမှုရည်တောင်းဆိုကြပါတယ်
ကျွန်တော်တို့ပြည်ပကျဲဒီတော့ကြတယ်အပေါ်မှာသင်လူသားတွေကအင်တာနက်ရှင်ကြရသူတွေကမှမရှိရပါဘူးနည်းလို့ကျွန်တော်ဆိုတော့
ဆူတောင်းမဲ့ဥဆောင်ကျင်းပသူ ARSPH ဥက္ကဋ္ဌဦးမိုဟစ်ပူလာပြောသွားတာပါသတင်းပြည်စုံကနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းလွန်နဲ့အတူထိုင်းနိုင်ငံတောင်ပိုင်း Renown မြို့မြမစာတင်ကျောင်းကဆရာဆရာမ32ဦးကို Renown အလုပ်သမားနဲ့အလုပ်ကိုင်ရှောက်ဖွေရေးဌာနကအမှုခွင့်အေးအေးယူထားတဲ့အကြောင်းမော်စကိုမှာကျင်းပမဲ့ရွေးကောက်ပွဲတွေကို American ပြည်ထောင်စုကကြားဝင်ဆွဖက်နေတယ်လို့ရုရှားကဆွဆွဲတဲ့အကြောင်းစတဲ့သတင်းလွန်တွေကိုနားဆင်ရပါမယ်။အခုရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ကပြပြပေးပါရှင်။
အမေရိကန်သမ္မတဒေါနယ်ထရမ့်ဟာ G7 လို့ခေါ်တဲ့ကမ္ဘာဆက်မှုထိပ်သီးနိုင်ငံ9နိုင်ငံရဲ့အစည်းအဝေးကိုတက်ရောက်ဖို့အတွက်ပြည်ထောင်နိုင်ငံ Belarus မြို့ကိုရောက်ရှိနေပြီးတော့ဗြိတိန်ဝန်ကြီးချုပ် Boris Johnson နဲ့ပထမဆုံးတွေ့ဆုံခဲ့ပါတယ်။သမ္မတထရမ့်နဲ့ဗြိတိန်ဝန်ကြီးချုပ် Johnson တို့ဟာဒီကနေ့မနက်မှာမနက်စာအတူဆိုင်အလုပ်လုပ်ခဲ့ကြတာပါ။ဗြိတိန်ဝန်ကြီးချုပ် Johnson ဟာ Brexit လို့ခေါ်တဲ့ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘာကျမ်းမှပြီးစရာမလိုပဲ Mr. Johnson ဟာဝန်ကြီးချုပ်ရာထူးအတွက်လည်းအသင့်တော်ဆုံးသူဖြစ်တယ်ဆိုပြီးတော့တမတ်ထရမ့်ကပြောပါတယ်ဒါ့အပြင်အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးစစ်ဖြစ်နေတာကိုအဆုံးသတ်ဖို့အတွက်မဟာမိတ်တွေဘက်ကသူ့အပေါ်မှာဖိအားပေးတာမရှိဘူးလို့လည်းတမတ်ထရမ့်ကပြောပါတယ်ဗြိတိန်ဝန်ကြီးချုပ်ဂျွန်ဆန်ကတော့တမတ်ထရမ့်ကသူ့ကိုချီးကျူးပြောဆိုတဲ့အပေါ်မှာကျေးဇူးတင်ကြောင်းနဲ့အမေရိကန်ရဲ့စီးပွားရေးတက်လာတဲ့အပေါ်မှာဂုဏ်ယူကြောင်းပြောကြားခဲ့ပေမဲ့ကုန်သွယ်ရေးစစ်ပွဲနဲ့ပတ်သက်ပြီးသူတို့အနေနဲ့ကုန်သွယ်ရေးစစ်ဖြစ်နေတာထက်အဆင်ပြေပြေဖြစ်စေချင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ဗြိတိန်ဝန်ကြီးချုပ်ကအဲ့လိုပြောလိုက်တဲ့အတွက်တမတ်ထရမ့်ကတော်လေးကိုစိတ်မသက်မသာဖြစ်ခဲ့တဲ့ပုံလဲတွေ့ရပါတယ်။ဗြိတိန်ဘက်ကသူတို့အနေနဲ့ဥရောပသမဂ္ဂကနေနှုတ်ထွက်ပြီးတဲ့နောက်မှာဗြိတိန်ကုန်ပစ္စည်းတွေကိုအမေရိကန်ဈေးကွက်မှာရောင်းချနိုင်မှုအတွက်အမေရိကန်နဲ့နိုင်ငံခြားကုန်သွယ်ရေးသဘောတူစာချုပ်တစ်ခုကိုချုပ်ဆိုနိုင်မှုအတွက်လည်းကြိုးပမ်းနေတာဖြစ်ပါတယ်။တမတ်ထရမ့်ဟာဒီကနေ့မှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေ၊ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုတို့နဲ့လည်းတွေ့ဆုံခဲ့ပါတယ်ခင်ဗျာ။
လေဗနွန်နိုင်ငံမှာရှိတဲ့ဟစ်စ်ဘူလာရီရဲ့အမားကန်နေမြေတစ်ခုကိုအစ္စရေးဒရုန်းနှစ်စင်းပြတ်ကျလာခဲ့တယ်လို့ဟစ်စ်ဘူလာဘက်ကပြောလိုက်ပါတယ်။ဟစ်စ်ဘူလာရီရဲ့မီဒီယာရုံးရှိတဲ့အဆောင်အပေါ်ကိုကနအူးဒဇင်းပြတ်ကျလာတာဖြစ်ပြီးတော့နောက်ထပ်45မိနစ်လောက်မှာအဲ့ဒရုန်းကိုလာရှာပုံရတဲ့နောက်ထပ်ဒဇင်းလည်းပြတ်ကျလာတယ်လို့ဟစ်စ်ဘူလာဘက်ကပြောပါတယ်။သူတို့ကိုပြစ်ချလို့ပြတ်ကျလာတာမဟုတ်ဘူးလို့ဟစ်စ်ဘူလာရဲ့ပြောခွင့်ရသူမိုဟာမက်အဖစ်က AP သတင်းဌာနကိုပြောပါတယ်။တနက်ပတ်သက်ပြီးတော့ Israel ဘက်ကဒဇုံတရာတုံ့ပြန်တာမျိုးတော့မရှိသေးပါဘူးအခုလိုမျိုး Israel drone နှစ်စင်းပြတ်ကျလာတဲ့အပေါ်မှာ Lebanon ဝန်ကြီးချုပ် Saad Hariri ကတော့ဒီဖြစ်ပျက်ဟာ Lebanon အချုပ်အခြာအာဏာကိုကျူးကျော်ချိုးဖောက်တဲ့လုပ်ရဖြစ်တယ်လို့ပဲဒေသတွင်းတည်ငြိမ်မှုကိုလည်းချိန်ချောက်တဲ့လုပ်ရဖြစ်တယ်လို့ဆိုပါတယ်စနေနေ့နှောင်းပိုင်းတုန်းကတော့ Syria မှာရှိတဲ့ Iran အင်ဆောက်တပ်ရဲ့လက်ခွဲတစ်ခုကို Israel ဘက်ကနေပြီးတော့လေကြောင်းတိုက်ခိုက်မှုတစ်ခုလုပ်ခဲ့တယ်လို့ Israel ကကြေညာပါတယ်ဒါဟာ Israelအပေါ်မှာအီရန်ဘက်က drone နဲ့တိုက်ခိုက်လာနိုင်ခြေကိုဟန့်တားတဲ့သဘောဖြစ်တယ်လို့ဆိုပါရယ်အီရန်ရဲ့ကျူးကျော်ရန်စားမှုတွေကိုတံပြန်ဖို့အတွက်သူတို့တပ်တွေဘက်ကဗတ်ပေါင်းစုံဆောင်ရွက်နေတယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကပြောပါရယ်ဒါပေမဲ့လည်းအစ္စရေးဒုံးလက်နက်အများစုကိုသူတို့ရဲ့ပြစ်မှတ်မရောက်ခင်မှာပဲဖျက်ဆီးပစ်နိုင်ခဲ့တယ်ဆိုပြီးတော့ Syria စစ်တပ်ဘက်ကပြောပါရယ်အခု Lebanon မှာဖြစ်ခဲ့တာနဲ့ Syria တိုက်ခိုက်မှုကိစ္စဘယ်လိုဆက်နွယ်နေသလဲဆိုတာကတော့ရှင်းလင်းလင်းမရှိသေးပါဘူးခင်ဗျာ
ဆက်ရှင်နဲ့ကြာလာပြီဖြစ်တဲ့အာဖဂန်စစ်ပွဲတွေအဆုံးသတ်နိုင်မဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုတာလီဘန်သဘုံတွေနဲ့အမေရိကန်တို့ကြားဆွေးနွေးညှိနှိုင်းနေပြီးနောက်ဆုံးသဘောတူညီစာချုပ်တစ်ခုရဖို့ကိုတနင်္ဂနွေနေ့ဒီကနေ့မှာဒီအပြစ်သက်ဆုံးဖြတ်ချက်ချနိုင်လိမ့်မယ်လို့တာလီဘန်အဖွဲ့ကပြောပါတယ်။နှစ်ဖက်ကြံပေးတွေဟာနှစ်နဲ့ချီကြတဲ့ဆွေးနွေးပွဲတွေလုပ်ခဲ့ကြပြီးတော့ဒီတဲကရေးဖော်လာတဲ့ခိုးချိန်မြောက်တွေ့ဆုံဆွေးနွေးပွဲကိုပြီးခဲ့တဲ့ကြာသပတေးနေ့ကကာတာနိုင်ငံမှာစတင်ခဲ့တာပါ။အမေရိကန်ဘက်ကငြိမ်းချမ်းရေးညှိနှိုင်းမှုကိုယ်စားလှယ်အဖွဲ့ကိုအာဖဂန်မှာမွေးဖွားတဲ့အမေရိကန်အသံထူးကိုယ်စားလှယ်ဇာမေခါလီဇက်ကဥဆောင်နေတာပါငင်းကြီးလုပ်ငန်းစဉ်နဲ့ပတ်သက်လို့အမေရိကန်ဥဆောင်တဲ့နိုင်ငံသားတပ်တွေအာဖဂန်ကပြန်လည်ဆုတ်ခွာသွားရေးနဲ့ပတ်သက်ပြီးတော့အစ်အစ်အချက်အလက်တွေကိုနှစ်ဖက်စလုံးကစာချုပ်မှာထပ်မံဖြည့်ဆွက်ပြီးတော့ပြည်စုံအောင်လုပ်နေတယ်လို့တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်က VOA ကိုပြောပါတယ်ဒီထဲမှာအာဖဂန်မှာရှိတဲ့အမေရိကန်တပ်တွေဘယ်ဒီသားကနေအရင်ဆုံးဆုတ်ခွာမလဲဆိုတော့လည်းဘယ်အချိန်မှာလုပ်ငန်းစဉ်ပြီးဆုံးမလဲဆိုတဲ့အချက်တွေပါဝင်ကြောင်းသူကပြောပါတယ်ဆွေးနွေးမှုတွေမှာသဘောမတူနိုင်ပဲတစ်ဆုံနေတဲ့အကြောင်းအရာတွေမရှိဘူးလို့လည်းမူဂျာဟစ်ကပြောပါတယ်ဒီတော့တွဲမှာဒီတာလီဘန်ညီနိုင်းရေးအဖွဲ့ဝင်တဦးကသူတို့ပိုင်မီဒီယာတစ်ခုကနေစနေနေ့မှာဗီဒီယိုသတင်းစကားထုတ်ပြန်ရမှာအမေရိကန်နဲ့သူ့မဟာမိတ်နေတိုအဖွဲ့တို့နောက်ဆုံးမှာဒူးထောက်လာအောင်တာလီဘန်တွေကလှုပ်ဆောင်နိုင်ခဲ့တယ်ဆိုပြီးတော့ပြောဆိုထားပါသေးတယ်ခင်ဗျာ
အမေဆုံအမျိုးစိတတော်မီလောင်ကြောင်းမှုတွေကိုညှိတက်ဖို့အတွက်ဘရာဇီးနိုင်ငံကသူ့ရဲ့စစ်အင်အားတွေကိုစစ်လေယာဉ်တွေတုံးပြီးတော့စတင်တီးကတက်ဖြန့်ချထားလိုက်ပါတယ်။အမေဆုံအမျိုးစိတော်မီလောင်ကြောင်းမှုတွေဟာဒေသဒေါ်လာလုံးကိုပြန့်နှံ့နေပြီးတော့အဲ့ဒီကြောင်မလို့အစိုးရဆန့်ကျင်ရေးဆန္ဒပြမှုတွေနဲ့နိုင်ငံတကာရဲ့ဝေဖန်မှုတွေလည်းတိုးနေပါတယ်။အခုမီလောင်ကြောင်းတဲ့နေရာတွေဟာအရင်တုန်းကတတော်ပြုံးတိမှုဖြစ်နေတဲ့နေရာတွေဖြစ်ပြီးတော့တကယ့်ကိုအမေဆုံတတော်ကြီးကတော့ထိခိုက်ပျက်စီးမှုမရှိပါဘူးလို့တမရဒီဘိုဇနိုရူကနိုင်ငံတကာရဲ့စိုးရိမ်ချက်တွေကိုဖြေဖြောက်ပြောဆိုပါရတယ်။ဒါပေမဲ့လို့လေဒီအမျိုးစိမ့်တတော်မီလောင်မှုဟာအခုသတင်းပတ်ပြင်သစ်မှာလုံနေတဲ့ G7 ဆက်မှုထိပ်သီးဆွေးနွေးပွဲအထိကိုရေးပေါ်ဆွေးနွေးစရာတခုဖြစ်လာပါတယ်။မီလောင်မှုပုံမဆိုးလာစေဖို့အတွက်တပ်ဖွဲ့ဝင်အင်အား4,000ကိုချထားမှဖြစ်ပြီးတော့ဘရာဇီးနိုင်ငံမှာရှိတဲ့ပြည်내6ခုကိုအကူအညီပေးဖို့အတွက်ဆီလွတ်ထားတယ်လို့ဘရာဇီးကာကွယ်ရေးဝန်ကြီးဖာနန်ဒိုအဇဗန်ဒိုကပြောပါရတယ်။မီနီတပ်ဖွဲ့အတွက်ရေကာလန်3,000ကျော်တင်ဆောင်နိုင်တဲ့ C-130 Hercules လေးနှစ်ဆင်းကိုလည်းတုံးတော့မယ်ဆိုပြီးတော့ကာကွယ်ဝင်ကြီးကပြောဆိုထားပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းလေးကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဟောင်ကောင်မှာဒီကနေ့ဒီဒီမိုကရေစီရေးထောက်ခံတဲ့ဆန္ဒပြတဲ့သူတွေကိုရဲတပ်ဖွဲ့ကမျက်ရည်ပုံးတွေတုံးပြီးတော့နှိမ်နှင်းခဲ့ပါတယ်။ဒီနေ့ပြုလုပ်တဲ့ဒီအစိုးရစန့်ကျင်ဆန္ဒပြပွဲတွေအတွင်းဆန္ဒပြတဲ့သူတွေတောင်းတချီပါဝင်ခဲ့ကြတာဖြစ်ပါတယ်။ဟောင်ကောင်မှာဒီမိုးနေ့မှာမိုးရွာနေတဲ့ကြားကပဲဆန္ဒပြတဲ့သူတွေဟာထီးထီးခိုင်ဆောင်ပြီးတော့ဆန္ဒပြခဲ့ကြတာပါ။မနေ့စနေနေ့ကတော့ဆန္ဒပြတဲ့သူတွေကရဲစခန်းပြင်ပတ်နဲ့ဇေဝဆန္ဒတွေနားမှာဝလုံးတွေတားပြီးတပိတ်စခန်းဖွင့်နေတဲ့ဆန္ဒပြတဲ့သူတွေကိုအင်အားသုံးနေနေကြတာကြောင့်ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့ကြားမှာထိတိုက်တွေဖြစ်ခဲ့ကြပါတယ်။အနောက်ရောက်အင်ဂျီဝစ်ဆင်ထားတဲ့ဆန္ဒပြတဲ့သူတွေကဒုတ်တွေကင်ဆောင်ထားပြီးတော့ရဲတွေကိုလည်းဓာတ်စီထည့်ထားတဲ့ပလင်းဘုံတွေဒီဂဲတွေနဲ့ပစ်ခဲ့ကြပြီးရဲတပ်ဖွဲ့ဘက်ကတော့နံပါတ်ဒုတ်တွေမြေယူဘုံတွေတုံးပြီးတော့နေနေကြတာကြောင့်အကြမ်းဖက်တဲ့အထိပါဖြစ်ခဲ့ပါတယ်။ဟောင်ကောင်ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူ29ယောက်ကိုမနေ့စနေနေ့ညကဖမ်းဆီးလိုက်တယ်လို့လည်းရိုက်တာသတင်းဌာနကဖော်ပြပါတယ်။တရုတ်နိုင်ငံပြည်မာကြီးကိုတရားခံလွှဲပြောင်းရေးဥပဒေကြမ်းကြောင်းကိုပိုင်အုပ်ချုပ်ခွင့်တစိမ့်တစားရထားတဲ့ဟောင်ကောင်မှာဆန္ဒပြပွဲတွေဖြစ်လာတာဟာအခုဆိုရင်နှစ်လကျော်လာခဲ့ပြီဖြစ်ပါတယ်ဆန္ဒပြတဲ့သူတွေကတော့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကိုရာထူးကနေနှုတ်ထွက်ပြီးဒီမိုကရေစီပြည်ပြင်ပြောင်းလဲရေးတွေလုပ်ဖို့နဲ့ရဲတပ်ဖွဲ့ကအင်အားသုံးနေနေတာတွေကိုစုံစမ်းစစ်ဆေးဖို့တောင်းဆိုထားပါတယ်ခင်ဗျာ
ဂျပန်နိုင်ငံကသူပိုင်တယ်လို့ပြောနေတဲ့ဒီအငင်းပွားနေတဲ့ကျွန်းနှန်းအနီးမှာတောင်ကိုရီးယားနိုင်ငံက၂ရက်ကြာဆေးလေ့ကျင့်မှုစတင်ပြုလုပ်ပါတယ်ကိုရီးယားဘက်ကဒေါက်တိုလို့ခေါ်ပြီးတော့ဂျပန်ဘက်ကတက်ကီရှိမာလို့ခေါ်တဲ့အဲ့ဒီကျွန်းစုတွေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့နှစ်နိုင်ငံကြားမှာနှစ်တော်ကြာတွေကအငင်းခုန်ဖြစ်နေတာပါဒီကျွန်းစုတွေဟာအစင်လာရဂျပန်ပိုင်တဲ့နေပြည်အစိပ်ပိုင်းဖြစ်တယ်လို့ဂျပန်နိုင်ငံရဲ့ဌာနဒီအာရှနဲ့ပင်လယ်ရေပြင်ဆိုင်ရာဌာနရဲ့ညွှန်ကြားရေးမှူးချုပ်ဖြစ်တဲ့ကန်ဂျီကနစူဂီကဒီဂျပန်မှာရှိတဲ့တောင်ကိုရီးယားတန်ယုံကိုစာပေးပို့ခဲ့ပါတယ်။တောင်ကိုရီးယားဘက်ကစီးလေးချက်မှုကိုတနင်္ဂနွေနေ့မှာစခဲ့တာဖြစ်ပါတယ်။ဂျပန်နဲ့စီးထောက်လမ်းမှုအချက်လက်ဖလှယ်မှုသဘောတူညီချက်ကိုတောင်ကိုရီးယားဘက်ကဖျက်လိုက်ပြီးတော့ရပ်ပိုင်းကြမှာပဲအခုလိုမျိုးစီးလေးချက်မှုတွေလှုပ်လာတာပါ။1910ကနေပြီးတော့1945ခုနှစ်ကြာဂျပန်နိုင်ငံဘက်ကကိုရီးယားကျွန်းဆွယ်ကိုသိမ်းပိုက်ထားတဲ့အချိန်တုန်းကဂျပန်ကကျူးလွန်ခဲ့တာတွေပေါ်မှာနှစ်နိုင်ငံကြားတင်းမာမှုတွေကအဲ့ဒီကရှိတာပါ။အထူးသဖြင့်အဲ့ဒီ ကိုလိုနီပြုထားတဲ့ကာလအတွင်းဂျပန်ကနေပြီးတော့ကိုရီးယားနိုင်ငံတွေကိုလိန်ကျွန်ပြုတာတွေအတင်းအလုပ်စေခိုင်းတာတွေအပေါ်မှာဘလူးပြန်ပြီးတော့ကူစားပေးမလဲရောပေးမလဲဆိုတာကနေပြီးတော့တင်းမာမှုတွေပြန်ဖြစ်ခဲ့ရပါတယ်ဂျပန်တောင်ကိုရီးယားနှစ်နိုင်ငံပုံမှန်ဆက်ဆံရေးထူထောင်ခဲ့တဲ့1965ခုနှစ်သဘောတူညီချက်အရဒီပြဿနာတွေကိုဖြေရှင်းပြီးသားဖြစ်တယ်လို့ဂျပန်ကတော့ပြောဆိုနေပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံပရီယာတီဟာနုပြည်နယ်မှာတရုတ်ရေတပ်အထွတ်အခြေစိုက်စခန်းတစ်ခုတည်ဆောက်ဖို့ကမ္ဘောဒီးယားနဲ့တရုတ်နိုင်ငံတို့ဆောင်ရွက်နေကြတယ်လို့ American Indo-Pacific ကုကရေးဌာနအကြီးအကဲတာဝန်ရှိသူတို့ကဩဂတ်စ်လ15ရက်နေ့မှာ TV ပြောလိုက်ပါတယ်ကမ္ဘောဒီးယားဘက်ကထိုင်းပင်လယ်ကွေ့အတွင်းပင်လယ်ပြင်ကိုတရုတ်ကိုအသုံးပြုခွင့်ပေးမှာဖြစ်ကြောင်းရီယမ်ရီဒက်စ်ခန်းမှာနောက်နှစ်အတွင်းဒီဆောက်ရေးဆောက်မယ်လို့လည်းအမေရိကန်ကြီးတဲ့ဗိုလ်မှူးချုပ်ဂျိုအယ်ဘီဘာဝါကဒေသရင်းသတင်းတောက်တွေကိုအတည်ပြုပြောဆိုခဲ့ပါတယ်ရီယမ်မာတရုတ်ဆိုးရကရီဒက်အခြေစိုက်စခန်းတစ်ခုလုပ်မယ်ဆိုတဲ့သတင်းချက်လက်တွေရထားတယ်လို့အမေရိကန်ရဲ့ Indo Pacific ကုကရေးဌာနရဲ့မဟာဗျူဟာစီမံကိန်းနဲ့ပူဝါဒရေးရာဒုတိယညွှန်ကြားရေးမှူးဗိုလ်မှူးချုပ်ဘာဝါကပြောတာပါဗိုလ်မှူးချုပ်ဘာဝါရဲ့ပြောဆိုချက်အပေါ်မှာအမေရိကန်စစ်ထဏာချုပ်ပန်တဂွန်အရာရှိတွေကတော့လူစုံတရာမှတ်ချက်မပေးခဲ့ပါဘူးကမ္ဘောဒီးယားမှာတရုတ်စစ်တပ်ရဲ့ချဲ့ထွင်မှုစီစဉ်တာဟာဆိုရင်အမေရိကန်နဲ့ဒေသရင်းကမဟာမိတ်တွေအတွက်အစိုးရမှုကြီးတစ်ခုဖြစ်တယ်လို့လည်းဗိုလ်မှူးချုပ်ဘာဝါကပြောပါတယ်ခင်ဗျာ
ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညုံတို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voenews.com ကနေကျမတို့အခုထုတ်လွှင့်နေတဲ့ဒီပိုင်းလေးမှာပဲထည့်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်ဒီကနေ့ကြာရောက်တဲ့ရခိုင်မြောက်ပိုင်းကျန်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တာနှစ်နှစ်ပြည့်အောင်မေပွင်နဲ့အကျန်းဖက်တိုက်ခိုက်မှုတွေနောက်နောက်ဆက်တွဲနေမြေရှင်းလင်းမှုတွေအတွင်းမှာတည်ဆုံခဲ့ရသူတွေအတွက်ရိုဟင်ဂျာဒုက္ခသည်တွေထောင်ချီဆူဝေးခဲ့ပြီးမေတ္တာပို့ဆူတောင်းခဲ့ကြသလိုနေရရင်းပြန်နိုင်ရေးနဲ့ဆုံးရှုံးနှိမ့်နာမှုတွေအတွက်တရားမျှတမှုရရေးတောင်းဆိုလိုက်ကြပါတယ်ရိုဟင်ဂျာဒုက္ခသည်တွေကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆူမွန်ကပြောပြပေးပါမယ်ရှင်
ပြည်ရဲ့နှစ်2018ခုနှစ်ဩဂုတ်လ25ရက်နေ့ကနေစလို့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသတွေကနေဆက်ရဲစခင်စခန်းတွေနဲ့လုံခြုံရေးခြေစိုက်စခန်း30ကို ARSC အကြမ်းဖက်အဖွဲ့ကလူအများ3တပြိုင်နက်တည်းအကြမ်းဖက်တိုက်ခတ်မှုတွေဖြစ်ပွားခဲ့လို့စစ်တပ်ရဲနဲ့နေကြားဆောင်တပ်တွေကလုံခြုံရေးအထူးအစီအမံတွေနဲ့တပ်ရဲအတိုးချပြီးနေမြေရှင်းလင်းခဲ့ပါတယ်ဒီလိုမျိုးနေမြေရှင်းလင်းမှုတွေကြားထဲမှာတော့ဒေသခံတွေအထူးသဖြင့်မွတ်စလင်တွေရဲ့လုံခြုံရေးကစိုးရိမ်စရာဖြစ်လာနေပြီးဒေသတွေမှာတရားဥပဒေစိုးမိုးမှုအားနည်းလာတဲ့အတွက်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြံကိုတိမ့်နဲ့ချီထွက်ပြေးသွားကြရတယ်လို့ဒေသခံတွေကလည်းဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်ဒီကနေ့ကြာရောက်တဲ့နှစ်ပြည့်နှစ်ပတ်လည်နေ့အောင်မေပွဲအခမ်းအနားကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာအနီးကုတုဘလောက်ဒုက္ခသည်စခန်းအမှတ်၄မှာရိုဟင်ဂျာအတိုင်းဝိုင်းငြိမ်းချမ်းရေးနဲ့လူခွင့်ရေးဦးဆောင်ကြိုးပမ်းနေတဲ့အဖွဲ့ ARSPH ကဦးဆောင်ပြီးတော့ရိုဟင်ဂျာဒုက္ခသည်တွေစုဝေးတောင်းဆိုခဲ့ကြတာပါဒီကနေ့ကျင်းပတဲ့အောင်မေပွဲအခမ်းအနားမှာတောင်းဆိုခဲ့တာတွေနဲ့ပတ်သက်လို့ကိုရိုင်းတက်ရောက်ခဲ့တဲ့ကော့ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဥယီစလန်ကခုလိုပြောပြပါတယ
်ဒီကနေ့အောက်ရနစနာရန်ဒီဒီနစာဂျင်းစီတော့ကျွန်တော်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာဒေသရူဟင်ဂျာဒုက္ခသည်စခန်းပေါင်းစင်မှာတနည်းအားဖြင့်ပြီးတော့ကိုတုဖာလောင်ခွင်ဖိုးမှာကျွန်တော်အားလုံးတနည်းအားလူပေါင်း၄ပင်းကျော်၅ပင်းကြီးပါလို့ပြီးပြီးတော့ခုပေါင်းပွဲအကာနာရှိပါသေးတယ်နောက်အောင်မွေပွဲအကာနာလည်း
ကဘာသူဘာသားတွေတို့လိုအဖြစ်ဆုံးမကြုံရပါစေနဲ့လို့ဆုတောင်းတယ်လို့တည်ဆုံးခဲ့ရသူတွေငြိမ်းချမ်းပါကြောင်းလည်းမေတ္တာပို့ဆုတောင်းပါတယ်လို့အောက်မေဘွယ်ဆုတောင်းပွဲဦးဆောင်ကျင်းပသူ ARSPH အဖွဲ့ရဲ့ဥက္ကဋ္ဌဦးမူဟိဘူလာကလည်း VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်ကပြောရတဲ့ဒီတောင်းခဲ့တယ်အပေါ်မှာရှိတဲ့လူကဒီကအင်တာနက်ရှင်ကြရလို့ဘယ်တော့မှမဆင်ရပါစေနဲ့လို့ကျွန်တော်ဆုတောင်းပေးခဲ့ပါတယ်ခင်ဗျာကျွန်တော်ဆုံးဆုံးသွားတဲ့လူတွေကိုနေ့ကံပုံကိုကျွန်တော်ရောက်တော့ပါစေရောက်နိုင်ပါစေဒီဆုတောင်းပေးဒီမှာရှင်းခဲ့တဲ့လူတွေမိသားစုတွေကလည်းအလားရှိမေတ္တာကတို့ဘေးရန်ဝါဝါလာနေတော့လာဦးပြေတနာတော်မူတာဆိုပြီးတော့ကျွန်တော်ဆုတောင်းပေးခဲ့တယ်ကပ္ပါစုတွေလည်းအလားတူအကဲကဲမျိုးတွေဒီနစ်ဆက်မျိုးတွေမကြုံရဘူးအောင်ကျွန်တော်အလားရှိမေတ္တာကနေဆုတောင်း
ဒီနှစ်နှစ်ပြည့်အောင်မွေဝဲဆူထောင်းပွဲမှာတော့ရိုဟင်ဂျာဒုက္ခသည်တွေက Talk to X ဆိုတဲ့ Go Home Campaign ကနေတဆင့်မိမိတို့ရဲ့နေရာရေးဘေးကင်းလုံခြုံစိတ်ချစွာပြန်နိုင်ရေးနေရာပြောင်းခဲ့မယ်ဆိုရင်အခြေခံလူခွေးရေးနဲ့နိုင်ငံသားခွင့်ရေးတွေအပြည့်အဝရအောင်ကုလသမဂ္ဂနိုင်ငံတကာနဲ့မြန်မာဘင်္ဂလားနိုင်ငံအစိုးရတာဝန်ရှိတဲ့သူတွေကိုတောင်းဆိုကြောင်းARSPH ကဥက္ကဋ္ဌကပြောပါတယ်
အဲ့ဒီဆူထောင်းပွဲပြီးတဲ့နောက်ပိုင်းမှာသူတို့မြေပြင်နယ်ရဲ့အခြေရှင်တို့မြန်မာနိုင်ငံအနာဂတ်ပိုးစီများနဲ့ပြည်ထောင်စုပြည်လျော်ပြည့်ရှင်းသွားမယ် နိုင်ငံတကာလည်းအပက်ပက်ကနေကူညီပေးပါဆိုပြီးတော့ဝိုင်းဝန်းပြီးတော့တောင်းဆိုကြတယ်ကုလူတွေကအင်ဂျင်စင်နေကြပြီလူတွေကတော်တော်လေးကုနယ်ရဲ့ကုလုံးနေကြပြီအဲ့ဒါကြောင့်မလို့ကုနယ်ရဲ့ကိုဒီလိုပြန်ကြမလဲဆိုပြီးတော့အခုဂိုးဂိုးပြန်ပြန်မှာရှင်တို့ကမမဆရာကရှင်တို့ရဲ့ပြဿနာကိုစပွေးပေါ်တန်ပြီးတော့မပြေမချင်းဒီအဆက်ပြေတဲ့ပြေပါဆိုပြီးတော့တကယ်ကိုတုံ့ပြန်ကြတယ်အမမနိုင်ငံကိုလည်းဦးမီတာစုလူသဘောထားပြီးတော့လာပြီးတော့ဝိုင်းဝန်းရှင်းပြပြကြကြအောင်ဆိုပြီးတော့အမဆရာကိုလည်းအောင်ဆိုတာရခင်ဗျာ
ဒီလိုမျိုးရိုဟင်ဂျာဒုက္ခသည်တွေပေါ်မှာလူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ရှိတဲ့သူတွေကိုအရေးယူဖို့ကုလနဲ့ငကငကကတောင်းဆိုနေတယ်လို့အမေရိကန်ပြည်ထောင်စုကတော့မြန်မာစစ်ကောင်းဆောင်တွေကိုဒီဖြစ်ရတဲ့ပတ်သက်ပြီးတန်ခတ်အရေးယူပါတယ်မြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့အုံတုံးကိုလက်မခံပေမဲ့ဒုက္ခသည်တွေနေရာရင်းကိုပြန်လာရေးစီစဉ်ဆောင်ရွက်သွားမယ်လို့ကတိပြုထားပါတယ်ဒါပေမဲ့လို့ဒုက္ခသည်တွေပြန်လက်ခံဖို့ပြီးခဲ့တဲ့သတင်းပတ်တုန်းကဒုတိယအကြိမ်ကြိုးပမ်းခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူးဒုက္ခသည်တွေနေရာပြန်ရေးဟာသူတို့ဆန္ဒအတိုင်းပဲဖြစ်ရမယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာကသတိပေးနေပါတယ်ဒါပေမဲ့လက်ရှိအနေထားမှာတော့ရိုဟင်ဂျာဒုက္ခသည်တွေနေရာပြန်ရေးကလုံခြုံစိတ်ချရတဲ့အနေအထားမဖြစ်သေးဘူးလို့ထောက်ပြနေကြပါတယ်ရှင်
။မဆုမုံဆက်သွယ်မေးမြန်းထားတာပါ။အခုဆက်ပြီးတော့နားဆင်ကြမယ့်သတင်းလွှမ်းမှာတော့ထိုင်းနိုင်ငံတောင်ပိုင်းရနောင်းမြို့ရနောင်းဌာနီမြန်မာစာတင်ကျောင်းကဆရာဆရာမ31ယောက်ကိုနိုင်ငံသားလူသမားတွေအနေနဲ့စာတင်ကြားခွင့်မရှိတဲ့အတွက်အာဏာပိုင်တွေကဩဂုတ်လ24ရက်နေ့ကဖမ်းဆီးခဲ့ပြီးတော့ရနောင်းအလုသမားနဲ့အလုကန်ရှာဖွေရေးဌာနကအမှုဖွင့်အရေးယူထားပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံတောင်ပိုင်းရနောင်းမြို့ကမြန်မာရွှေပြောင်းကျောင်းသားကျောင်းသူပေါင်း1500လောက်စာတင်ကြားနေတဲ့ရနောင်းဌာနီမြန်မာရွှေပြောင်းစာတင်ကျောင်းကဆရာဆရာမ32ဦးကိုထိုင်းအနာပိုင်တွေကဖမ်းဆီးခဲ့တာပါတရားဝင်မှတ်ပုံတင်ထားခြင်းမရှိသလိုထိုင်းနိုင်ငံရဲ့ပညာရေးဝန်ကြီးဌာနရဲ့လက်အောက်ခံ Migrant Learning Center အဖြစ်အတိမတ်ပြုခံထားရတဲ့ကြောင့်မဟုတ်တာကြောင့်ဝင်ရောက်ဖမ်းဆီးခဲ့တာဖြစ်ပါတယ်ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလို့သမားရေးရနဲ့မှတ်တမ်းရေးရတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။အာသူတို့ကအဲ့ဒီအခုပြောနေတဲ့အားလုံးကတော့32ဦးလို့ပြောတယ်ဆရာမဆရာမကများတာပေါ့။အဖွဲ့အစည်းကဝင်ထမ်းတာပေါ့လေ။ခဏပေါင်းတော့ဖြစ်ချက်ပါတယ်၊ရည်ချက်ကလည်းပါတယ်၊ပြီးတဲ့အခါကျတော့မူနာပြောတဲ့သဝတိကံပါတယ်၊ပြီးချဟန်ခံပါတယ်ဒီလုံမလုံမချပ်ပြီးပေါ့။ဒါပေမဲ့အခုဆွဲတာတော့အဓိကလုံမလုံမချပ်ခွေရေးကနေပြောသူ့ရဲ့ပေါ်စားပေါ့။အော်တရားဝင်အလုပ်လုပ်ခွင့်မရဘဲနဲ့ဒီလောက်ကိုလုပ်နေတယ်ဆိုပြီးတော့ဒါနဲ့ဖမ်းတာပေါ့ဒါကသူတို့လည်းကြာခံတာပြီးသားပဲအရင်တော့လည်းအမပတ်တနီမှာလည်းတန်းဖြစ်တာပဲလေ
ကျောင်းမှာစာတင်ကြားနေတဲ့ဆရာဆရာမတွေဟာထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ကော့တောင်းမြို့ကနေရနောင်းဘက်ကိုကူးလို့ရတဲ့နယ်စပ်ချက်ကျော်လက်မှတ်တွေကိုကင်ဆောင်ထားကြသူများဖြစ်တယ်လို့လည်းဆိုပါတယ
်သူကဥပ္ပအဖိတ်ဥပ္ပပိတ်တဲ့ကျောင်းဆိုစနေနေ့ဖွင့်တယ်ချက်နဲ့ကျောင်းနေရကျွန်တော်တို့ဒီဘက်မှာအဲဒီအဖိတ်ဥပ္ပမဟုတ်စနေနေ့ဆိုရင်ဟိုပိတ်တာပေါ့နော်အဲ့တော့မနေ့ကစာတင်ကျောင်းမှာဝင်ဖြစ်တာဟုတ်ဘောရာပတ်စီနေလာကြတာအများကြီးပေါ့ဒါပေမဲ့အဲ့ဒီမှာစီရင်တမားလည်းပါတယ်လို့ကြားတာပဲကျွန်တော်တို့ကအဲ့ဒီအထောက်ထားဟာဒေသခံအသိနာပေါ့နော်လောစဲ
ရနောင်းဌာနီကျောင်းမှာကျောင်းသားကျောင်းသူပေါင်း1500ခန့်တက်ရောက်ပညာသင်ကြားနေတာဖြစ်ပြီးကျောင်းဖွင့်ထားတာဟာ15နှစ်ထက်မနည်းရှိနေပြီလို့ဆိုပါရယ်ဒီကျောင်းကိုတော့မြမဖုံးတော်ကြီးတပါးဖြစ်တဲ့မြင်းညံဆရာတော်ကတာဝန်ယူဖွင့်လှစ်ခဲ့ပြီးရနောင်းကထိုင်းဖုံးတော်ကြီးကျောင်း3ကျောင်းကဆရာတော်ကြီးများကဝိုင်းဝန်းကူညီပြီးဖွင့်လှစ်ထားတာဖြစ်တယ်လို့လည်းဦးမင်းဦးကဆိုပါရယ်ဒါပေမဲ့တရားဝင်မှတ်ပုံတင်ထားခြင်းမရှိဘဲနားလည်မှုနဲ့သာဖွင့်ထားတဲ့ကျောင်းဖြစ်တယ်လို့လည်းဆိုပါရယ်ထိုင်းတောင်ပိုင်းရဲ့မြမကလေးအများဆုံးတက်ရောက်တင် जा နေတဲ့စာတင်ကျောင်းလည်းဖြစ်ပါတယ်ဒီကျောင်းဟာမြမတင်ရိုးနဲ့အထက်တန်းထိပညာသင်ကြားပေးနေတာဖြစ်ပြီးအထက်တန်းကိုတော့ကော့တောင်းဘက်မှာတွားရောက်ဖြေဆိုနိုင်ပါတယ်ပြီးခဲ့တဲ့နှစ်ကတော့ဆယ်တန်းအစိုးရစစ်ဆံမှုပွဲကိုအဲ့ဒီကျောင်းကကျောင်းသားတချို့ဟာမြောက်ရီမြို့ဘက်မှာလာရောက်ဖြေဆိုခဲ့ပါတယ်ဖမ်းဆီးခံရတဲ့ဆရာဆရာမတွေကိုတော့ရနောင်းအလုပ်သမားနဲ့အလုပ်ကန်ရှာဖွေဌာနကအမှုဖွင့်အရေးယူထားတာဖြစ်တဲ့အတွက်မြမတန်ရိုးရဲ့အကူအညီကိုယူပြီးဆရာဆရာမတွေလွတ်မြောက်ရေးအတွက်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကပြောဆိုခဲ့ပါတယ်ရှင်
။မမ်အိမသတင်းပေးပို့ထားတာပါရှင်။အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာမှာတော့မော်စကိုမှာကျင်းပတော့မယ့်ရွေးကောက်ပွဲတွေကိုအမေရိကန်ပြည်ထောင်စုကကြားဝင်ဆွဲဖက်နေပြီးတော့လူစုလူဝေးနဲ့ဆန္ဒပြပွဲတွေပေါ်ပေါက်လာအောင်တွေးထိုးလှုံ့ဆော်နေတယ်လို့ရုရှားနိုင်ငံရေးသမားတွေကဆွဆွဲလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကတော့ဒီဆွဆွဲချက်ကိုညှင်းဆိုပါတယ်။စက်တင်ဘာမှာကျင်းပမယ့်ရွေးကောက်ပွဲမတိုင်ခင်ပြည်ပကဆွတ်ဖက်မှုတွေကိုစုံစမ်းစစ်ဆေးဖို့ကော်မတီတစ်ရပ်ကိုလည်းရုရှားပါလီမန်ကဖွဲ့စည်းလိုက်ပါတယ်။ယူလီယာဆက်ချန်ကိုရဲ့သတင်းလွှာကိုမတ်ဆူမွန်ကပြောပြပေးပါရှင်။
အာဘူစကိုင်းအာ
မော်စကိုမှာမကြာခင်ကဖြစ်ပွားခဲ့တဲ့လူမှုဆန္ဒပြပွဲတွေကိုအမေရိကန်ပြည်ထောင်စုကနောက်ကွယ်ကကြိုးကင်ခဲ့တဲ့ဆိုပြီးရုရှားပါလီမန်ကဆွဆွဲပါတယ်အားလရက်ကပြန်လာတဲ့ရုရှားလွှတ်တော်အမတ်တွေပြီးခဲ့တဲ့တနင်္လာနေ့ကအထူးအစည်းအဝေးတစ်ရက်ကျင်းပပါတယ်စက်တင်ဘာမှာကျင်းပမယ့်ရွေးကောက်ပွဲတွေမတိုင်ခင်အနောက်နိုင်ငံတွေကဆန္ဒပြပွဲတွေပေါ်လာအောင်သွေးထိုးနေတဲ့အကြောင်းရုရှားအောက်လွှတ်တော်ဥက္ကဋ္ဌဗီယာချာလ်ဆာလ်ဗက်ဗိုလိုဒင်ကပြောဆိုပါတယ
်вот такого циничного вмешательства со стороны иностранных государств когда ещё раз
ဒါပေမဲ့နိုင်ငံခြားတိုင်းပြည်တစ်ခုရဲ့ယူသွတ်တဲ့စစ်ဖက်မှုမျိုးဆန္ဒပြပွဲတွေပါပါဝင်ကြဖို့အမေရိကန်နိုင်ငံခြားရေးဥကြီးဌာနနဲ့တခြားအစိုးရသတင်းဌာနတွေကတရားမဝင်လှုပ်ဆောင်နေပါတယ်။ဒါမျိုးတွေလက်မခံပါဘူး
။ပြည်ပစစ်ဖက်မှုတွေကိုစုံစမ်းစစ်ဆေးဖို့ရုရှားပါလီမန်ကကော်မတီတရက်ဖွဲ့စည်းလိုက်ပါတယ်။မော်စကိုမြူနစ်စပယ်ရွေးကောက်ပွဲမှာတော့အတိုက်ခံတွေပါဝင်ခွင့်ပိတ်ပင်ထားတဲ့အတွက်ဇူလိုင်လအတွင်းကနေစပြီးဆန္ဒပြပွဲတွေစတင်ပေါ်ပေါက်ခဲ့တာပါ။ရုရှားကွန်မြူနီပါတီခေါင်းဆောင်ဂန်နာဒီဇူကာနော့ဖ်ကဆန္ဒပြပွဲတွေကျင်းပဖို့စီရင်တဲ့သူတွေကိုပြည်ပကတန်းနဲ့ချီတဲ့ငွေတွေထောက်ပံ့ပေးခဲ့တယ်လို့ဆိုပါတယ်
။ Я увидел на сайте американского посольства всю дислокацию
ဒီဆန္ဒပြပွဲတွေကိုဘယ်လိုကြိုးကန်လုပ်ဆောင်ရလဲဆိုတာအမေရိကန်တန်ယုံနှစ်ခုရဲ့ website မှာကျွန်တော်တွေ့ပါတယ်။ယင်းကဂျက်ဂိုစလိုဗေးကီးယား၊ရူမေးနီးယားနဲ့ယူဂိုစလားဗီးယားမှာသူတို့ဒီလိုမျိုးနောက်ွယ်ကကြိုးကန်ခဲ့တာတွေကိုလည်းသတိရမိပါတယ်။
ဆန္ဒပြပွဲကျင်းပတဲ့နေရာတွေရဲ့မြေပုံကိုအမေရိကန်တန်ယုံကထုတ်ပြန်ခဲ့တာကြောင့်ရုရှားအရာရှိတွေကဝေဖန်ပြစ်တင်ခဲ့ပါတယ်။အမေရိကန်တန်ယုံဘက်ကတော့အမေရိကန်နိုင်ငံသားတွေအဲ့ဒီနေရာကိုရှောင်နိုင်ဖို့လုံခြုံရေးအရာပုံမှန်လုံရိုးလုံစင်မြေပုံကိုထုတ်ပြန်ခဲ့တာလို့ဆိုပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဂျာဝင်နှောက်ယှက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုတုံ့ပြန်တဲ့အနေနဲ့အခုလိုပြန်ပြောတာလို့လေလာသူတချို့ကမြင်ပါတယ်။သတင်းနောက်တူဖြစ်တဲ့ Sajid Parkomenko ကအခုလိုပြောပါတယ
်။ В этом есть ещё некоторые обезьяничения. А, о'кей. Вы нас, значит, там говорите, что мы вмешиваемся.
Да, тогда я ကြောင်းပြလိုက်တာပါ။ရုရှားနိုင်ငံကြီးမှာဒီလိုပြောတာမျိုးတွေကရိုးဆွဲနေတဲ့စင်လာလို့ဖြစ်နေပါလေ။တခြားသူတွေကလှုပ်လို့သူတို့ကပြန်ပြီးတော့တုံ့ပြန်ရပါတယ်ဆိုတာမျိုးအငြင်းစင်ကြေးပေးနေကြတာပါ။
ရုရှားဆိုရသတင်းဌာနတွေအပေါ်မှာစီမင်းတင်းကြပ်ရေးဌာနအကြီးအကဲကဆန္ဒပြပွဲတွေအကြောင်းရေးသားချက်တွေကိုကန့်သတ်ဖို့ Google ကိုတောင်းဆိုခဲ့ပြီး YouTube ဗီဒီယိုတွေကနေထပ်ဆင့်ဖြန့်တာဓာတ်ရိုက်ထုတ်လွှင့်တာတွေကိုလည်းပိတ်ပင်ပေးဖို့တောင်းဆိုခဲ့ပါတယ်။သတင်းတော့ Sajid Parkomenko ကတော့လွတ်လပ်စွာပြောဆိုခွင့်ကိုကန့်သတ်ပိတ်ပင်တာတွေကိုထပ်တိုးလာမယ်လို့ခန့်မှန်းပါတယ
်။ Yabo nazo politiski maradyorstvom. Когда
ပေါ်ဇွေစစ်တင်းကြတာတွေဒိုးလာနိုင်ပါတယ်ဆွတ်ဖက်လို့ဆိုပြီးအခြေအနေကိုအသုံးချလာနိုင်ပါတယ
်ပြည်ပကနေကြိုးကင်ဆွတ်ဖက်နေတယ်ဆိုတဲ့ကိစ္စစုံစမ်းစစ်ဆေးရေးပထမဆုံးရုရှားလွှတ်တော်အစည်းအဝေးကိုတော့ဩဂုတ်လကုန်မှာကျင်းပမှာဖြစ်ပါတယ်ရှင
်
မဆူမွန်ပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါဦးမယ်အင်ဒိုနီးရှားနိုင်ငံအရှေ့ဂျာဗာပြည်နယ်ကရွာတရွာမှာလေသမားတွေလေလုပ်ကိုမလုပ်တော့ဘဲနဲ့ပြန်သုံးနိုင်မယ့်အမိုက်တွေရွေးချယ်တဲ့အလုပ်ကိုလုပ်နေကြပါတယ်။ခောက်ပဲသီးနှံထွက်တဲ့အချိန်မှာငွေပေါ်တာမဟုတ်ဘဲလက်ငင်းဝင်ငွေရတာကြောင့်အမိုက်ရွေးတဲ့အလုပ်ကိုလေလုပ်သူတွေပြောင်းလုပ်တာပါ။တဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကတော့အနောက်နိုင်ငံတွေကအမိုက်တွေအင်ဒိုနီးရှားမှာလာပြီးတော့စွန့်ပစ်နေလို့တဘာဝပတ်ဝန်းကျင်ကိုထိခိုက်စေတယ်လို့ပြောပါတယ်။ Writer သတင်းတပုတ်ကိုအခြေခံပြီးတော့မတ်ဆုမြတ်မွန်ကဆက်ပြီးတော့ပြောပြပေးပါရှင်။
အင်ဒိုနီးရှားနိုင်ငံအရှေ့ဂျာဗာပြည်နယ်ဘန်ကန်းရွာကအရင်စပားဆိုင်တဲ့နေရာတွေမှာအခုအမိုက်ပုံတွေဖြစ်နေပါဗျ။မြေဩဇာကောင်းတဲ့မြေတွေပေါ်မှာရွာကန်တွေကအမိုက်တွေကိုလာပစ်ခွင့်ပြုနေတာကြောင့်တနေ့တနေ့အမိုက်လာဆွတ်ပစ်တဲ့အမိုက်ကားကြီးတွေမနှဲပါဘူး။အရင်စပားဆိုင်တောင်သူတွေကလည်းအမိုက်ကားတွေလာပစ်သွားတဲ့အမိုက်တွေကပြန်သုံးနိုင်မယ့်အမိုက်တွေကိုရွေးချယ်အမိုက်ကောက်တဲ့အလုပ်ကိုလုပ်နေကြပါဗျ။အခုဆိုရင်ရွာကန်လူဦးရေ60ရာခိုင်နှုန်းကျော်လောက်ဒီအလုပ်ကိုလုပ်နေကြတာပါ
။ Dulunya saya berkebun, sekarang saya memilah sampah. Hasilnya lebih banyak memilah sampah.
ကျွန်မအရင်ကတော့လဲလုပ်ပါတယ်။အခုတော့အမိုက်ကောက်တဲ့အလုပ်ကိုပြောင်းလုပ်နေပါတယ်။အမိုက်ကောက်တာကလဲလုပ်တာတဲ့ဝင်ငွေပိုရလို့ပါ။လဲဆိုင်ရင်ငွေပေါအောင်3လဆောင်းရပါတယ်။အမိုက်ကောက်တဲ့အလုပ်ကတစ်ရက်နှစ်ရက်ဒါမှမဟုတ်တစ်ပတ်လောက်အတွင်းမှာဝင်ငွေရနိုင်ပါတယ်။
ပေအမိုက်တွေပြန်သုံးနိုင်မလဲဆိုတာကိုရွေးရင်းနဲ့လဲသူမကြီး CD မိုင်မန်နာပြောပြနေတာပါသူတို့လိုအမိုက်ကောက်တဲ့အလုပ်ကိုလုပ်ကြသူတွေအနေနဲ့တစ်ပတ်ကိုပြန်မြ9ဒေါ်လာကနေ14ဒေါ်လာနဲ့ညီမျှတဲ့ဝင်ငွေရကြပါတယ်အမိုက်တွေများရင်ဒေါ်လာ35ဒေါ်လာလောက်အထိကိုဝင်ငွေရှာနိုင်ကြပါတယ
်မလဲဆမ်ပါးစုံငန်ကန်တို့စကဝန်ထိုဆောကဆိုင်ကဒီပြေတော့ငန်ကန်ဝင်းတန်ဘွန်နေနေက
ိအမိုက်ကောက်ရင်ဒီနေ့ကိုရူပီယာ4000 5000လောက်ရပါတယ်ဒီလေခွင်းဒီမှာကောက်ဆိုင်ရင်3လတစ်ချိန်မှရိတ်သိမ်းရတော့အဲ့လိုမှဝင်ငွေရတာပါဒါကြောင့်မလို့အမိုက်ကောက်တဲ့အလုပ်ကိုလုပ်ရင်နေ့စဉ်3ဆစီရပါတယ်ဓာတ်မြေဩဇာဝယ်စီလည်းစုနိုင်ပါတယ်
သူများစီကငွေချင်းနေစရာမလိုတော့ဘူးပေါ့ရှင်
။အမိုက်ရွေးအလုတ်ကနေဝင်ဝေချာနေတဲ့လေသူမကြီးမာခဘာနာဖြစ်ပါတယ်။ကုန်ချမ်းအဖြစ်ပြန်သုံးလို့ရတဲ့နိုင်ငံသားကအမိုက်တွေကိုမဝယ်တော့ဘူးလို့တရုတ်အစိုးရကဆုံးဖြတ်ခဲ့ပြီးတဲ့နောက်ဒီအမိုက်တွေကိုဘယ်လိုလုံမလဲဆိုတဲ့ပြဿနာစပေါ်ခဲ့တာပါနိုင်ငံသားကအမိုက်တွေကတဘာဝပတ်ဝန်းကျင်ကိုထိခိုက်စေတယ်လို့ဆိုပြီးအမိုက်တင်သွင်းမှုကိုတရုတ်ကရပ်ခဲ့တာကြောင့်တရုတ်ကလက်မခံတဲ့အမိုက်ကုန်သက်တာကြီးတွေမလေးရှားအင်ဒိုနီးရှားဖိလစ်ပိုင်စတဲ့အာရှနိုင်ငံစိတ်ကန်းတွေမှာလာနေချီတောင်းတင်ခဲ့တာပါအခုအင်ဒိုနီးရှားကိုရောက်လာတဲ့အမိုက်တွေကအမေရိကန်အပါအဝင်နိုင်ငံပေါင်း90ကျော်ထက်မနည်းကပို့လာတဲ့အမိုက်တွေဖြစ်တယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်သူတွေကပြောပါရယ်အမိုက်သစ်တာတွေပေါ်မှာဆက်ကူအမိုက်လို့နာမည်တက်ထားပေမဲ့ဆက်ကူတွေမှာပလတ်စတစ်နဲ့တခြားအမိုက်တွေလည်းပါတယ်လို့ထောက်ပြပြီးပတ်ဝန်းကျင်ထိန်းသိမ်းသူတွေကန့်ကွက်နေကြပါရယ
် Kita ini dicap negara kempro karena kita ini pensup apa pengirim atau penyumbang sampah terbesar kedua setelah China.
ကမ္ဘာမှာတရုတ်ပြည်ရင်အမိုက်ဒုတိယအများဆုံးထွက်လို့အမိုက်နိုင်ငံလို့တောင်ပြောခံနေရတာပါ။အင်ဒိုနီးရှားမှာအစကတည်းကအမိုက်တွေများနေတာအခုတော့အမေရိကန်ကလာပြီးသူတို့အမိုက်တွေလာထပ်ပစ်နေကြပါတယ်။အင်ဒိုနီးရှားကိုအမေရိကန်ကဂရုမစိုက်ဘူးဆိုတာပြနေတာပါ။ကျွန်းဝပိုင်းနဲ့လည်းမညီညွတ်ပါဘူး။နိုင်ငံဆက်ဆံရေးကတော့ကောင်းပါတယ်။ဒါပေမဲ့အခုလိုအမိုက်တွေလာပို့ပြီးဥပဒေချိုးဖောက်နေတာကတော့ရှင်းပါတယ်
။ကမ္ဘာပြည်နယ်သဘုတ်တရားတွေရဲ့ရောက်ကုန်တဲ့ပလတ်စတစ်အမိုက်တန်ချိန်80လောက်မှထဝက်လောက်ကထိုင်းဗီယက်နမ်တရုတ်အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေကဖြစ်ကြပါတယ်လူဦးရေသန်းပေါင်း260လောက်ရှိတဲ့အင်ဒိုနီးရှားနိုင်ငံထဲမှာအရင်တည်းကအမိုက်ပြဿနာကိုမနေ့ဖြေရှင်းနေရချိန်မှာနိုင်ငံသားကထပ်ရောက်လာတဲ့အမိုက်တွေကြောင့်ကျန်းမာရေးနဲ့သဘာဝပတ်ဝန်းကျင်အန္တရာယ်တွေထပ်တိုးမှစိုးရိမ်စရာဖြစ်ပါတယ်ဒါပေမဲ့ဘန်ကန်ရွာကရွာသူရွာသားတွေကတော့သဘာဝပတ်ဝန်းကျင်အရေးထက်နေ့တတူကဝန်ရေးပြဿနာဖြေရှင်းဖို့ကပိုပြီးအရေးကြီးတယ်လို့ပြောနေကြပါတယ်
မဆူမြတ်မမရှင်ဒီကနေ့ညနေပိုင်းတွေသတင်းလှော်တွေကတော့ဒီလောက်ပါပဲရှင် VOE ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့ဒေသချင်းတွေတောင်းညင်နေဆိုရင် VOE ရဲ့ email လိပ်စာ burmese@voenews.com ကိုစာရေးသားနိုင်တယ်လို့စာရိုက်ကတစင်စာရေးမယ်ဆိုရင်လိပ်စာက VOE မြန်မာပိုင်းစီစဉ်စာရိုက်တိတာမှန်855ရန်ကုန်စာရိုက်ကြီးလို့လိပ်စာတက်ပြီးရေးသားပေးပို့နိုင်ပါတယ်ခုဆက်ပြီးတော့ဒီနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါရှင်
။အမေရိကန်သမ္မတဒေါနယ်ထရမ့်ဟာ G7 လို့ခေါ်တဲ့ကမ္ဘာစက်မှုထိပ်သီးနိုင်ငံ9နိုင်ငံရဲ့အစည်းအဝေးကိုတက်ရောက်ဖို့အတွက်ပြင်သစ်နိုင်ငံဘီယာရစ်မြို့ကိုရောက်ရှိနေပြီးတော့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်နဲ့ပထမဆုံးတွေ့ဆုံခဲ့ပါတယ်။သမ္မတထရမ့်နဲ့ဗြိတိန်ဝန်ကြီးချုပ်ဂျွန်ဆန်တို့ဟာဒီနေ့မနက်မှာမနက်စာအတူစာရင်းနဲ့အလုပ်လုပ်ခဲ့ကြတာဖြစ်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ဂျွန်ဆန်ဟာ Brexit လို့ခေါ်တဲ့ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်မယ့်ကိစ္စနဲ့ပတ်သက်ပြီးဘာကျမ်းမပေးစရာမလိုပဲမစ္စတာဂျွန်ဆန်ဟာဝန်ကြီးချုပ်တာဝန်အတွက်လည်းအသင့်တော်ဆုံးသူဖြစ်တယ်ဆိုပြီးတော့သမ္မတထရမ့်ကပြောပါရယ်။ဒါပြင်သမ္မတထရမ့်ဟာဒီကနေ့မှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေ၊ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုတို့နဲ့လည်းတွေ့ဆုံခဲ့ပါသေးတယ်။လက်မနော်နိုင်ငံမှာရှိတဲ့ Hezbollah တို့အမာခံနယ်မြေတစ်ခုမှာ Israel drone ရင်အစင်ပြတ်ကျလာခဲ့တယ်လို့ Hezbollah အဖွဲ့ကပြောလိုက်ပါရယ်။ Hezbollah တို့ရဲ့ဒီမီဒီယာရုံးရှိတဲ့အစအဦးပေါ်မှာကနဦးတစ်စင်းပြတ်ကျလာခဲ့တာဖြစ်ပြီးတော့နောက်ထပ်45မိနစ်လောက်မှာအဲ့ drone ကိုလာရှာပုံရတဲ့နောက်ထပ်တစ်စင်းလည်းပြတ်ကျလာတယ်လို့ Hezbollah အဖွဲ့ကပြောပါရယ်။သူတို့ကိုပစ်ချလို့ပြတ်ကျခဲ့တာမဟုတ်ဘူးလို့လည်း Hezbollah ပြောခွင့်ရသူ Mohammed Afif က AP သတင်းဌာနကိုပြောပါရယ်။ဒါနဲ့ပတ်သက်လို့တော့ Israel ဘက်ကတစုံတရာတုံ့ပြန်တာတော့မရှိသေးပါဘူး။ဟောင်ကောင်မှာဒီမိုကရေစီရေးထောက်ခံတဲ့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့ဒီကနေ့မှထိတိုက်တွေတွေ့ခဲ့ကြပြီးတော့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံသွင်းပြီးတော့နှိမ်နှင်းခဲ့ပါရယ်။ဟောင်ကောင်မှာဒီကနေ့ပြုလုပ်ခဲ့တဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေအတွင်းဆန္ဒပြတဲ့သူတွေတောင်းတဲ့ချီပါဝင်ခဲ့ပြီးတော့ဒီမိုးရွာနေတဲ့ကြားကပဲဆန္ဒပြတဲ့သူတွေဟာထီးတွေကင်ဆောင်ပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဟောင်ကောင်ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူ29ယောက်ကိုမနေ့စနေနေ့ညကဖမ်းဆီးလိုက်တယ်လို့လည်းရိုက်တဲ့သတင်းကဖော်ပြထားပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုရင်နိုင်ပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Zubel Tayeb ဖြစ်ပါတယ်။အခုကျမတို့ထုတ်လွှင့်တဲ့ Radio အစီအစဉ် PP ချင်း Intel Set 17နဲ့ Mia 3 Jodu ဆလောင်းတွေကနေထုတ်လွှင့်ပေးမယ်။ VOA TV အစီအစဉ်တွေကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်ထပ်2နာရီအကြာည9နာရီအစီအစဉ်မှာတစ်ခါပြန်ဆုံအောင်ပါရှင်။ကျမများပြင်အောင်ပါ။
This program has come to you from the Voice of America, Washington.